အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကကန္ဒဟာမြို့ကနေရာအများပြားကိုတာလီဘန်တွေကတိုက်ခိုက်နေလို့လူအနည်းဆုံး24ဦးဒဏ်ရာရရှိသွားပါတယ်။ပြည်နယ်အုပ်ချုပ်ရေးမှူးရဲ့ခြံဝင်းတိုက်ခိုက်ခံခဲ့ရတယ်လို့ပြည်နယ်ပြောရေးဆိုခွင့်ရှိသူဇယ်မီအယူဘီကအဲ့ခြံဝင်းကနေပြောဖုန်းနဲ့လှမ်းပြောသွားခဲ့ပါတယ်။ရဲစခန်းတစ်ခုအပဝင်မြို့ရဲ့တခြားအပိုင်းတွေမှာလည်းတနက်တန်တွေပောက်ကွဲတန်တွေကြားနေရတယ်လို့ပြောကြပါတယ်။တိုက်ခိုက်မှုတွေကစနေမောလွဲပိုင်းမှာစတင်ဖြစ်ပွားတာဖြစ်ပြီးစစ်သွေးကြွတွေကလက်နက်သေးတွေ RPG ဒုံးကျည်တွေနဲ့တိုက်ခိုက်နေကြတယ်ဆိုတဲ့သတင်းတွေရရှိပါတယ်။တိုက်ပွဲတွေစတင်ပြီးတော့နာယီတော်တော်ကြာကြာထိလဲတနက်တန်တွေကြားနေရစေလို့မျက်မြင်သက်သေတွေကဆိုပါတယ်။တာလီဘန်တို့ကဒီတိုက်ခိုက်မှုတွေကိုသူတို့လှုပ်ဆောင်တာပါလို့ပြောနေပြီးတော့နှွေဦးထိုးစစ်တွေစတင်မယ်လို့တာလီဘန်ကကြေညာပြီးတပတ်အကြာမှာပဲအခုလိုတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ဟိုဆာမာဘင်လာဒန်တက်ခံလိုက်ရတာဟာသဘုံတွေကိုစိတ်တက်တက်ကြွအောင်လို့လှုပ်ဆောင်ပေးလိုက်တာပဲဆိုပြီးတော့တာလီဘန်တို့ကကြေညာချက်ထုတ်လိုက်ပြီးနောက်တည့်ရက်မှာကန္ဒဟာမြို့မှာတိုက်ခိုက်မှုတွေဖြစ်ပွားတာပါ။ဒါပေမဲ့အခုတိုက်ခိုက်မှုတွေကလက်တုံနှင်လှုပ်ဆောင်တာမဟုတ်ပါဘူးလို့စစ်သွေးကြွတွေရဲ့ပြောရေးဆိုခွင့်ရှိသူကပြောပါရရှင်။